ယူကရိန်းကရေဒီယိုတက်တိကျပစ္စည်းတွေပါဝင်တဲ့လက်နက်တွေနဲ့တိုက်ခိုက်ဖို့ကြံစည်နေတဲ့ဆိုတဲ့ရုရှားရဲ့ဆွဆွဲချက်ဟာမဟုတ်မမှန်ကြောင်းနဲ့အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার လက်နက်နဲ့ပတ်သက်တဲ့ယက်တီချက်ကိုတော့ပြောင်းလဲမှာမဟုတ်ဘူးလို့အမေရိကန်အင်ဘူဒေါ်တာဝန်ရှိသူတွေကရုရှားရဲ့ဆွဆွဲချက်ကိုတင်းနှလာနေတဲ့ကတုံ့ပြန်ပြောဆိုလိုက်ပါတယ်။နျူကလ িয়ার ပစ္စည်းတွေပါဝင်တဲ့ပုံမှန်မဟုတ်တဲ့လက်နက်တွေနဲ့တိုက်ခိုက်လာရင်အမေရိကန်ကဘယ်လိုတုံ့ပြန်မလဲဆိုတဲ့ကြိုတင်မှန်းဆပြောဆိုချက်တွေကိုမပြောလိုပေမဲ့နျူကလ িয়ার လက်နက်အသုံးပြုလာမယ်ဆိုရင်တော့နောက်ဆက်တွဲရလဒ်တွေဟာအလွန်ပြင်းထန်မယ်လို့ရုရှားကိုအတိပေးထားပြီးသားဖြစ်ပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီတာဝန်ရှိသူတူဖြစ်တဲ့ဂျွန်ကာဘီကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရုရှားကယူကရိန်းအနေနဲ့ရေဒီယိုတက်တိကျပစ္စည်းတွေပါဝင်တဲ့လက်နက်နဲ့တိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့တင်းနှလာလင်းမှာထပ်မံဆွဆွဲခဲ့တာပါ။ယူကရိန်းကိုမဟုတ်မမှန်တဲ့အကြောင်းပြချက်နဲ့ဆွဆွဲပြီးနျူကလ িয়ার ပစ္စည်းတွေပါဝင်တဲ့ဘုံအသုံးပြုတိုက်ခိုက်ဖို့ရုရှားကကြံစည်နေတယ်လို့အနောက်တိုင်းနိုင်ငံတွေကလည်းတင်းနှလာနေမှာပြောဆိုပါတယ်။ယူကရိန်းကတော့ရုရှားရဲ့ဆွဆွဲချက်ကိုညှစ်ပယ်ထားပြီးရုရှားကဒီလိုလက်နက်မျိုးတွေနဲ့တိုက်ခိုက်ဖို့ပြင်ဆင်နေကြောင်းနဲ့ယူကရိန်းကိုအပြစ်ဖို့စူးစမ်းနေတာဖြစ်တယ်လို့ပြောဆိုထားပါတယ်။